မေရိကန်ပြည်ထောင်စုမှာမနေ့ကြာသပတေးနေ့ကနေ့စဉ်ဗိုင်းရပ်စ်ကူးစက်သူအရေးတွက်နဲ့ဆေးရုံတက်ရသူအရေးတွက်ဟာစံချိန်တင်မြင့်တက်ခဲ့ပါတယ်။ကိုဗစ်ရောဂါကူးစက်မှုစောင့်ကြည့်တဲ့စီမံကိန်းရဲ့စည်းရင်းတွေအရတော့အမေရိကန်မှာမနေ့ကရောဂါကူးစက်သူ300,000ကျော်ရှိပြီးပြီးခဲ့တဲ့ရက်က340,000နဲ့စံချိန်တင်ထားတာထက်ပိုများခဲ့ပါတယ်။ဒါပြင်ကိုဗစ် -19 ရောဂါကြောင့်ဆေးရုံတက်ရသူအရေးတွက်ဟာ6,800ကျော်ရှိပြီးတော့ဗုဒ္ဓဟူးနေ့ကထက်ကို1,900ပိုများတယ်လို့ဆိုပါတယ်။ဒါပြင်သေဆုံးသူလည်း1,104ယောက်ရှိတယ်လို့ဆိုပါတယ်အခုလိုကူးစက်မှုသစ်တွေထပ်တိုးလာတာကြောင့်အမေရိကန်မှာဗိုင်းရပ်စ်ကူးစက်သူဦးရေဟာ10,000ကျော်နဲ့သေဆုံးသူ24,400ကျော်ရှိပြီးတော့ကွာမာကူးစက်မှုနဲ့သေဆုံးမှုအများဆုံးနိုင်ငံဖြစ်တယ်လို့ John Hopkins တက္ကသိုလ်ကပြောပါတယ်အမေရိကန်ပြည်ထောင်အောင်အိန္ဒိယနိုင်ငံကကူးစက်သူ 8.8 သန်းကျော်နဲ့ဒုတိယအများဆုံးဖြစ်ပြီးဘရဇိုးနိုင်ငံကတော့ 9.8 သန်းနဲ့တတိယအများဆုံးဖြစ်ပါတယ်ဘရဇိုးနိုင်ငံမှာတရုတ်ဆေးကုမ္ပဏီ Sinovac ကစမ်းသပ်ထုတ်လုပ်နေတဲ့COVID-19 ကာကွယ်ဆေးစမ်းသပ်မှုတွေကိုဘရဇိုးကျန်းမာရေးအာဏာပိုင်တွေကပြန်ပြီးတော့ခွင့်ပြုလိုက်ပြီဖြစ်ပါတယ်။ Sinovac ကုမ္ပဏီကစမ်းသပ်နေတဲ့ CoronaVac ဆိုတဲ့ကာကွယ်ဆေးစမ်းသပ်မှုအတွင်းမှာပါဝင်တဲ့သူတချို့ဟာကျန်းမာရေးအရစိုးရင်စရာဘေးထွက်ဆိုးကျိုးတွေဖြစ်လာခဲ့တဲ့အတွက်ကျန်းမာရေးအာဏာပိုင်တွေဘက်ကအစိုးပိုင်းမှရပ်ဆိုင်းခဲ့တာပါ။ဥရောပဘက်ကအီတလီနိုင်ငံမှာတော့ရောဂါကူးစက်ခံသူ1,000ကျော်သွားပြီဖြစ်ပြီးအီတလီဟာကမ္ဘာမှာဗိုင်းရပ်စ်ကူးစက်သူ1,000ကျော်ရှိတဲ့10ခုမြောက်နိုင်ငံဖြစ်လာပါတယ်ခင်ဗျာ။